မာစာအသုံးပြုသူတွေအတွက်ဘာသာပြန်ပေးနိုင်တဲ့စာမျက်နှာကို Google ကနေစတင်လိုက်ပါပြီ။ဒါပေမဲ့မြန်မာပြည်ကဇော်ကြီးအသုံးပြုသူတွေအတွက်တော့ဖတ်ရှုရမှာအခက်အခဲတွေရှိနိုင်တယ်ဆိုတာကိုဒီတစ်ပတ်မှာကိုငင်းချမ်းကပြောပြပေးပါမယ
်။မြန်မာစာအတွက် Google ရှာဖွေစနစ်မှာဘာသာပြန်ပေးတဲ့စာမျက်နှာကိုဒီဇင်ဘာလ12ရက်မှာစတင်ထည့်သွင်းပေးခဲ့ပေမဲ့အသုံးပြုသူတော်တော်များများကတော့ဇော်ကြီးဖောင့်စာလုံးနဲ့သူတို့ရိုက်ထည့်လိုက်တဲ့စာတွေကိုပြန်ထုတ်ပေးတဲ့အခါမှာအမှန်တိုင်းမြင်နိုင်မှာမဟုတ်ပါဘူး။အမှန်တိုင်းမြင်ရဖို့ဆိုရင်တော့ Google ကအသုံးပြုထားတဲ့နိုင်ငံတကာကအသိအမှတ်ပြုထားတဲ့စံနှုန်းတွေကိုလိုက်နာတဲ့ font ဖြစ်တဲ့မြန်မာ3လို့ Unicode font ကိုအသုံးပြုရမှာဖြစ်ပါတယ်။မြန်မာ Wikipedia ရဲ့ကြီးကြပ်သူတို့ဦးဖြစ်တဲ့ကိုဇော်တက်အောင်ကအခုလိုရှင်းပြပါတယ်
။ Unicode မှာကသူ့ရဲ့ code point ကိုမကကြီးဆိုရင်ဘယ် code point ကိုတော့ရမယ်။ရိုက်ရဆိုရင်ဘယ် code point ကိုတော့ရမယ်။အောက်ကမြင်ဆိုရင်ဘယ် code point ကိုတော့ရမယ်ဆိုပြီးတော့အတိအကျပြတ်ထန်းထားတဲ့ code point တွေရှိတယ်ကနော်။အဲ့ဒီ code point တွေကိုဇော်ကြီးကအတိအကျလိုက်နာမှာ။ဥပမာဖြင့်ဇော်ကြီးမှာရိုက်ရက5မျိုးရှိတယ်ပေါ့နော်။အဲ့5မျိုးအတွက်က code point ကို5ခုယူထားတယ်။ပမာသာမှာ code point တစ်ခုရေးပေးထားတဲ့ကြောင့်မလို့သူကအခြားတိုင်းလမ်းပါလာတာကိုတို့ပေးထားတဲ့ code point တွေကိုသူယူသုံးထားတယ်။နောက်တစ်ချက်ကကြောင့် angle view ဆိုတာတော့ကျွန်တော်စလုံးကိုဘယ်လိုစီလဲပေါ့နော်။ Unicode မှာကကျွန်တော်တို့အဝေးထိုးကာကြီးဆိုပြီးတော့ရိုက်လိုက်ပေမဲ့တကယ်တမ်း computer ထဲမှာသွားသိမ်းနေခြင်းကသူကကာကြီးတဝေးထိုးဆိုပြီးတော့ကြောင်းပြီးသိမ်းနေကြ။အဲ့လိုမျိုးပေါ့နော်။သူစလုံးစီပုံနဲ့ပတ်သက်ရင်လည်း Unicode ကသူအတိအကျသတ်မှတ်ထားတာရှိတယ်။အဲ့စံနှုန်းကိုလည်းဇော်ကြီးကမလိုက်နာထားဘူးပေါ့နော်
။ပြီးခဲ့တဲ့နှစ်က Google ကသူ့ရဲ့ internet စာမျက်နှာမှာ google.com.mm လို့မြန်မာစာနဲ့ရှာဖွေရေးအတွက်အခုလိုစံနှုန်းလိုက်နာတဲ့ font ကိုအသုံးပြုပြီးလွှင့်တင်ခဲ့ပါတယ်။နောက်ဆုံးထွက် Android, Windows နဲ့ Mac Operating System တွေမှာလည်းစံနှုန်းလိုက်နာတဲ့ Unicode font တွေဝယ်ကလေးကအသုံးပြုနိုင်အောင်ထည့်သွင်းပေးလာခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာပြည်ကအင်တာနက်စာမျက်နှာတော်တော်များများနဲ့မြန်မာပြည်တွင်းထဲကတချို့ဖုန်းတွေဖြစ်တဲ့ Samsung, Huawei ကတော့ဇော်ကြီးကိုပဲအသုံးများနေပါတယ်။အစိုးရယုံတွေမှာလည်းစံနှုန်းလိုက်နာတဲ့မြန်မာ3ကိုပဲသုံးဖို့အမိန့်ထုတ်ထားပေမဲ့တချို့အစိုးရယုံစာမျက်နှာတွေမှာတော့ဇော်ကြီးရောစံနှုန်းလိုက်နာတဲ့ Unicode ကိုပါသုံးပြီးအများဖတ်လို့ရအောင်လုပ်ထားရတဲ့အကြောင်းသမရယုံရဲ့အင်တာနက်စာမျက်နှာကိုကိုင်တွယ်သူတို့ဦးဖြစ်တဲ့သမရယုံညွှန်ကြားရေးမှူးဦးစော်ထေးကပြောပါတယ
်ပထမဆုံးစလို့တာကမြန်မာသတိနဲ့လုပ်တယ်တော်တော်မြန်မာသတိကတော့ဖတ်လို့မရဘူးကွန်ပလိန်နေလာတယ်ဒါကြောင့်လည်းဆိုတော့သူတို့သုံးတာကဟိုဇော်ကြီးရှင်းတယ်ယူသားတွေအများစုကအဲ့တော့ကျွန်တော်တို့က public ကိုပေးတဲ့ information ကဖတ်လို့မရဘူးဆိုတော့ကျွန်တော်တို့ကနှစ်ခုကြောင်းလုပ်တယ်ဇော်ကြီးရှိတဲ့လူကဇော်ကြီးဘာရှင်းကိုကြည့်တယ်နော် Unicode သမားက Unicode ကိုကြည့်ဆိုပြီးတော့ဆင်ပြေအောင်ဆိုပြီးတော့ကျွန်တော်တို့ကနှစ်မျိုးဘာရှင်းခွဲပြီးတော့လုပ်တာပါကျွန်တော်ဘာကွာလဲဆိုတော့မြန်မာသတိ Unicode ကိုစဉ်းစားတာကကျွန်တော်မြန်မာစာရေးနည်းရေးဟန်အဲ့တိုင်းသွားတာလက်ကွက်စာဆိုကွန်ပျူတာလက်ကွက်စာဆိုပေါ့နော်ဟိုတဝေထိုးရေးပြီးရင်ကာကြီးလာတယ်ကာကြီးလာပြီးရင်ရပင်းလာတယ်အဲ့တိုင်းသွားတာပေါ့နော်ဟိုပတ်ောက်ရေးပြီးရင်ရက်ရည်ရေးပြီးတော့နတ်သက်ပြန်ဆိုရင်ဥပမာအဲ့လိုရေးတယ် Unicode ကအဲ့တိုင်းသွားတယ်ရေးထုံးနဲ့ညီသွားတယ်စော်ဒီကြတော့ရက်ရည်ကိုရင်ရေးတယ်ရက်ရည်ရင်ရိုက်ပြီးမှပတ်ောက်ရအဲနတ်ငယ်သက်သက်ပေါ့နော်အဲ့လိုသွားတယ်အဲ့တော့ကြတော့မြန်မာစာရေးထုံးနဲ့ကြည့်တော့ကြတော့ဇော်ကြီးကရေးထုံးနဲ့ကြတော့မကိုက်ဘူးပေါ့ Unicode ကတော့စံနှုန်းရတော့ကိုက်တယ်ဆိုတော့လည်းသူကလည်းထပ်ပြီးတော့လွတ်အောင်မယ
်နောက်တစ်ချိန်မှာစံနှုန်းတစ်ခုတည်းကိုလိုက်နာဖို့လိုအပ်နေပေမဲ့လက်ရှိမှာတော့ဇော်ကြီးနဲ့စံနှုန်းလိုက်နာတဲ့ font တွေကစံနှုန်းမတူတဲ့အတွက်အခက်အခဲတွေဖြစ်နေကြောင်းလွန်ခဲ့တဲ့10နှစ်လောက်ကစပြီးဇော်ကြီးကိုဖြန့်ပြူးခဲ့တဲ့ Alpha Infotech မန္တလေးရဲ့ Managing Director လည်းဖြစ်အခုလက်ရှိကွန်ပျူတာလုပ်ငန်းရှင်များအသင်းမန္တလေးရဲ့နိုင်ရကတဦးလည်းဖြစ်တဲ့ကိုရဲမြတ်သူကအခုလိုပြောပါဗျ။
Standard Angle တစ်ခုလို့တော့အတူတူသွားရမှာပေါ့။ဒါပေမဲ့ခက်တာက Unicode ကဇော်ကြီးနောက်မှာပေါ်ရဆိုရင်လည်းဒီဇော်ကြီးမှာရှိနေတဲ့ပြင်ဆွဲထိုးနဲ့မတူအောင်သူကနေရာတနေရာရွှေ့သွားတော့အဲ့ဒီနေရာမှာနှစ်ခုအတူတူလုပ်လို့ရဖို့ခက်သွားတာပေါ့နည်းပညာအရ။တကယ်လို့သာ Unicode ကဒီ Unicode Standard ကိုပဲပါတဲ့စလုံးကလည်းဓာတ်တွေကိုပဲဘာမှမပြောင်းမလဲပဲနဲ့ဒီဥပဒေတွေနဲ့ပဲဇော်ကြီးနဲ့အဲတင်းရင်ဆွဲတူလေးလုံးတော့တူသွားလို့ရှိရင်ဒါကျွန်တော်တို့နှစ်ခုစလုံးအတူတူသုံးလို့ရတဲ့စက်တွေနဲ့အတူတူသုံးလို့ရတဲ့စနစ်တွေပေါ်လာနိုင်တာပေါ့လေအခုကတော့ဇော်ကြီးနဲ့မတူတဲ့တင်းရင်ဆွဲတူစနစ်ကိုသူကထည့်လိုက်တော့အခုလိုမျိုးဒီဟာသုံးရင်ဟိုကသုံးလို့မရဟိုကသုံးရင်ဒီဟာသုံးလို့မရဆိုတဲ့အနေအထားရောက်သွားတာပေါ့
စံနှုန်းလိုက်နာတဲ့ Unicode ကိုအသုံးပြုသူတွေကအင်တာနက်မှာစာစီစာရိုက်ယုံနေမှာပဲ Google မှာလိုမျိုးပြန်လဲရှာဖွေရင်းနဲ့တင်းစီရာတွေမှာညံဆန်လဲကုစေဖို့ Unicode ကိုအသုံးပြုဖို့တိုက်တွန်းနေကြပေမဲ့လည်းကိုရဲမြတ်သူကတော့ဇော်ကြီးနဲ့ရေးသားထားတဲ့အချက်လက်တွေများလွန်းတဲ့အတွက်ပြောင်းလဲဖို့မဖြစ်နိုင်ကြောင်းဇော်ကြီးကိုလည်းသူ့နေရာနဲ့သူသုံးနိုင်ကြောင်းပြောပါတယ်
ဒီသူ့နေရာနဲ့သူပဲသုံးနေရပါလေသုံးတဲ့လူတွေရဲ့ choice ပဲလေကျွန်တော်တို့ကဘယ်နေရာမှာဘာလို့ဖို့သုံးမှာလဲဆိုတော့အနေအထားနဲ့ပဲကျွန်တော်တို့ကသွားရတာပဲလေ translation လုပ်ဖို့လိုတဲ့အချိန်ကျတော့ translation လုပ်လို့ရတဲ့ဟာပေါ့ဒါပေမဲ့ karaoke ဆိုတဲ့အချိန်ကျလည်း karaoke သင်းနေမှာသုံးနေတဲ့ဟာနဲ့ပဲသုံးရတော့တာပေါ့ accounting စနစ်ဆိုလည်း accounting စနစ်ရဲ့ database ကငကူရှိနေတဲ့ဟာယူကျွန်တော်တို့က migration လုပ်ဖို့ဆိုတာ cost အခုရှိရလေဒီ Unicode ကတစ်ချိန်ကျလို့ရှိရင်တော့အတူတူဖြစ်အောင်တော့သွားရမှာဆိုရင်လည်းအခုချိန်မှာကွာ Apple မှာရှိတာနဲ့ Windows မှာရှိတာနဲ့ Android မှာရှိတာနဲ့ iOS မှာရှိတာနဲ့ကြားထဲမှာ အတူတူမပေါ်နိုင်သေးတာတို့အတူတူမမှန်နိုင်သေးတာလေးတွေရှိနေတော့သူတို့လည်းတစ်ချိန်ကျရင်တော့ငြိမ်သွားရင်တော့သုံးလုံးကောင်းရင်ကောင်းလာမှာပါအခုတော့ကျွန်တော်မငြိမ်သေးဘူးလို့ထင်နေစောင့်နေတာပေါ့အခုကစက်တိုးဆိုင်ပေါ်မှာခေါင်းဆော်ရေးနှစ်ခုကိုဘယ်ဟာယူမလဲယူသလိုကျွန်တော်တို့ကစဉ်းစားလို့မရတော့ဘူးလေရင်တော့ရှိနေတဲ့ဟာတွေအလုံးကတော့သူ့ရဲ့ capability နဲ့သူသွားနေရမှာပဲ data တွေအများကြီးကိုကျွန်တော်တို့က migrate အကုန်လုံးဖို့ဆိုတဲ့ကိစ္စကမဖြစ်နိုင်ဘူးအဲ့မဲ့ web ပေါ်မှာတော့နောက်ပိုင်းကျရင်တော့အတူတူဖြစ်သွားမယ်ဆိုတော့ဟာတော့ကျွန်တော်တို့လည်းတူနေတာပေါ့
အခုလက်ရှိမှာစံနှုန်းလိုက်နာတဲ့ font စလုံးကိုပဲဆွဲဆွဲမြင်းမြင်းပြောင်းသုံးနေတဲ့စင်ကာပူနိုင်ငံက digital marketing agency မှာအလုပ်လုပ်နေတဲ့မတ်ချင်းမြင့်ခိုင်က
ရောဒီသုံးတဲ့သူတွေတချို့ကျတော့ unique ဆိုတာဘာမှန်းကိုမသိတာသူကအနှမျိုးတင်ထားတဲ့ page မှာဘာရေးထားတာလဲတတ်ပုံမမှန်ဘူးအဲ့လိုမျိုးမေးကြတယ်အဲ့လိုလူတွေကကျွန်တော်လုံးလုံးမသိတာပေါ့နော်ခုနောက်ပိုင်းဒီ Google Translate ထွက်လာမယ်နောက် Facebook မှာလည်း Facebook interface တစ်ခုလုံးကမြန်မာလိုရပြီဆိုရင်ဘာလဲဆိုတာမေးပြီးတော့သိလာကြလိမ့်မယ်လို့ထင်တယ်ဒါကတအုပ်စုပေါ့သူတို့ကတော့တဖြည်းဖြည်းပြောင်းလာမှာဟုတ်တော့အစူရတဲ့ unicode ဆိုတာလည်းသိတယ်ဆိုကြီးဆိုတာလည်းပါလည်းသိတယ်ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်ပေါ့နော်အဲ unicode ကိုမသုံးနိုင်သေးဘူးဖြစ်နေတယ်အဲ့လူတွေတိုက်တွန်းနေတာကတော့မြန်မာသားရဲ့အနာဂတ်ကိုကြည့်ပါပေါ့နော် internet မှာမြန်မာသားနောက် case ဆက်မှာကောင်းကောင်းမွန်မွန်သုံးနေတယ်ကောင်းကောင်းမွန်မွန်စီနေတယ်ရှားနေတယ်ဆိုလို့ရှိရင်ကတော့ unicode ကသုံးရမှာမို့လို့ပြောင်းတုံးဖို့ကြိုးစားကြည့်ပါလို့ပြောချင်တယ
်အခုလိုမျိုးအပြောင်းလဲတွေလောက်ရမှာတွေ့လာရတဲ့အခက်အခဲတွေကို Facebook က Unicode Area ဆိုတဲ့အဖွဲ့မှာအကူအညီတောင်းနိုင်ပါတယ
်အဓိကတော့ကီးဘုတ်တွင်းလို့မရလူတွေကဇော်ဂျီသုံးရတာအကျင့်ပါနေဇော်ဂျီကီးဘုတ်တွင်းထားတော့တစ်ခါတည်းကျတော့တော်တော်ညိတာပေါ့ဒီဇော်ဂျီကီးဘုတ်နဲ့ကိုတင်းလိုက်တဲ့ကီးဘုတ်နဲ့တော်တော်ညိတာဒီဇော်ဂျီကို uninstall လုပ်ပြလိုက်ရင်ကတော့အကုန်အဆင်ပြေသွားပဲအဓိကဒီနှစ်မျိုးသုံးကျင်တဲ့နေရာမှာရှိရပေါ့အခက်အခဲက
စံနှုန်းလိုက်နာတဲ့ font Unicode ကိုပဲမြန်မာပြည်သူတွေသုံးသင့်တယ်ဆိုတာကိုကိုဇော်တက်အောင်ကရှင်းပြပါတယ်
ဒီ logo ရဲ့ color copy traffic ကပထမဆုံးဖြစ်တယ်ပေါ့နော်နောက်ပိုင်းမှာ optical character recognition လို့မျိုးဒီစလုံးကိုဖတ်ပြီးတော့သူ့အတူသိအောင်လုပ်တဲ့ဟာမျိုးတွေ test to speech conversation တွေဒါမျိုးတွေ technology တွေအများကြီးတော့အောင်မယ်ဆိုတဲ့အချိန်မှာနိုင်ငံတကာကုမ္ပဏီကစံနှုန်းလိုက်လာတဲ့ font ကိုပဲ support လုပ်မှာပေါ့အဲ့တော့ကျွန်တော်တို့အနေနဲ့ shift လောက်ပြီးတော့ဒီ technology တွေကို set develop လုပ်ဖို့အတွက်ကစံနှုန်းလိုက်လာတဲ့ font ကိုသုံးမှာကျွန်တော်တို့ပြပို့ပြီးတော့လွယ်တယ်ပေါ့နော်နောက်တစ်ချက်ကကျွန်တော်ဒီ logo ကြီးကို set တုံးနေမယ်ဆိုရင်တိုင်းလားဘာသာစကားနဲ့ညာပြီးဖို့လည်းကျွန်တော်အခက်အခဲရှိတယ်အတွက်ကြောင့်မဟုတ်လို့ Unicode font ကိုပြောင်းတုံးပြီးတော့အားပေးပေးတယ်ပေါ့နော်
ကိုငင်းချမ်းရဲ့ဆက်တွေ့မင်းမြန်းခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော